ဟောင်ကောင်ရဲ့ကိုပိုင်အုပ်ချုပ်ရေးကိုအားနည်းစီနိုင်တဲ့လှုပ်ရက်တစ်ခုမှမလုပ်ဖို့အမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံကိုတတိပေးလိုက်ပါတယ်။ဟောင်ကောင်ကဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေမှာမကြာခဏအကြမ်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့တာကြောင့်အမျိုးသားလူမျိုးရေးဥပဒေပြဋ္ဌာန်းမယ်လို့တရုတ်စစ်တော်ကစာသားပေးနေတော့ကပြောကြားခဲ့ပြီးတဲ့နောက်အမေရိကန်ကအခုလိုတတိပေးလိုက်တာပါ။တကယ်လို့ဥပဒေပြဋ္ဌာန်းခဲ့ရင်အမေရိကန်ကပြင်းပြင်းထန်ထန်တိုက်တွန်းမယ်လို့တမလဒေါ်နယ်ထရမ်ကပြောကြားပါတယ်။ဟောင်ကောင်ပြည်သူရဲ့ဆန္ဒကိုစတင်တဲ့အမျိုးသားလုံခြုံရေးဥပဒေကိုပြဋ္ဌာန်းခဲ့မယ်ဆိုရင်တည်ငြိမ်မှုအကြီးအကျယ်ပြတ်ပြားသွားနိုင်ပြီးအမေရိကန်နဲ့နိုင်ငံတကာအတိုင်းအဝန်ရဲ့ပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်မှုခံရမယ်လို့နိုင်ငံသားရေးဌာနပြောခွင့်ရ Morgan Ortega's ကလည်းပြောကြားခဲ့ပါတယ်။ဟောင်ကောင်အရေးမှာတခြားနိုင်ငံကမှဝင်ဆက်ဖက်ခွင့်မရှိဘူးလို့တရုတ်အစိုးရကဒီကနေ့တုံ့ပြန်ပါတယ်။ဟောင်ကောင်မှာတော့ဒီမိုကရေစီရဲ့လှုပ်ရှားသူတွေလွတ်တော်အမတ်တွေဟာဒီကနေ့ပြည်မာကြီးအစိုးရဆက်ဆံရေးရုံးရှိတဲ့နေရာကိုခြိတဲ့ဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်ဟာရှင်ကျန်းဒေသလိုဖြစ်လာနေပြီလို့ကြေညာခဲ့ကြသလိုတနင်္ဂနွေနေ့နှစ်ခုမှုကိုအဆုံးသတ်မဲ့ဥပဒေဖြစ်တယ်လို့ပြောဆိုကန့်ကွက်ခဲ့ကြပါတယ်။ဟောင်ကောင်လွှတ်တော်ရဲ့မှာလည်းလွှတ်တော်အမတ်တို့ဆန္ဒပြခဲ့ကြတဲ့အတွက်ရုံးရေးဆန္ဒဖြစ်ပွားခဲ့ပါတယ်။